အမေရိကန်သမ္မတဂျိုးဘိုင်ဒန်ဟာသူအာဏာရယူပြီးပထမဦးဆုံးနိုင်ငံသားခေါင်းဆောင်တဦးကိုတွေ့ဆုံမှုအဖြစ်ကနေဒါဝန်ကြီးချုပ်ဂျက်စတင်ထရူဒိုးကိုအင်္ဂါနေ့ကအွန်လိုင်းကတဆင့်တွေ့ဆုံခဲ့ပါတယ်။ဘိုင်ဒန်အစိုးရရဲ့ပြောခွင့်ရတဦးရဲ့အဆိုအရခေါင်းဆောင်တဦးဟာတရုတ်အရေးဥရုယာတီပြောင်းလဲခြင်းနဲ့တခြားကိစ္စရပ်တွေကိုဆွေးနွေးဖို့ရှိပြီးသမ္မတဟောင်းဒေါ်နယ်ထရမ့်ရဲ့လေးနှစ်တာကာလအတွင်းအဆင်မပြေခဲ့တဲ့ဆက်ဆံရေးကိုလည်းပြန်လည်ပြင်ဆင်သွားမယ်လို့ဆိုပါတယ်။အင်ဘူယာရှိကသတင်းတော်တွေကိုပြောကြားရမှာဥရုယာတီအပြောင်းလဲကိုရိုနာဗိုင်းရပ်စ်အရေးတွေပါသလိုတရုတ်အီရန်မြောက်ကိုရီးယားနဲ့ရုရှားနိုင်ငံတို့ရဲ့လုံခြုံရေးအခြေချောက်မှုတွေလည်းပါဝင်ပါတယ်။ဝန်ကြီးချုပ်ထရူဒိုးကိုစိတ်ပျက်စေခဲ့တဲ့အရာအဖြစ်ကနေဒါနိုင်ငံကရေနံတွေကိုအမေရိကန်ဘက်ကိုတွယ်ယူမဲ့ဒေါ်လာ10ဘီလီယံတန် Keystone Pipeline စီမံကိန်းကိုသမ္မတဂျိုးဘိုင်ဒန်ကမကြသေးမီကဖျက်သိမ်းခဲ့တာပါ။ဒါနဲ့ပတ်သက်ပြီးတော့အစည်းအဝေးမှာအပြောင်းအလဲဖြစ်ပေါ်ရမှာရှိဘူးလို့လည်းအင်ဘီပြောခွင့်ရကပြောဆိုခဲ့ပါတယ်။ကနေဒါအစိုးရကဝယ်ယူဖို့လုပ်နေတဲ့အမေရိကန်နိုင်ငံတို့ COVID-19 ကာကွယ်ဆေးတစ်မျိုးဖြစ်တဲ့ Pfizer ကိုဝန်ကြီးချုပ် Trudeau ကဝယ်ယူဖို့ထပ်မံပြောမပြောဆိုတာလည်းမသေးခွဲဘူးလို့ဆိုပါတယ်။ကနေဒါအစိုးရပြောခွင့်ရကတော့ဝန်ကြီးချုပ် Trudeau ရဲ့ COVID-19 နိုင်ငံကြားရေးမူဝါဒဥရုယာတီပြောင်းလဲခြင်းနဲ့အခြားကိစ္စရပ်တွေမှာ American အစိုးရနဲ့ပြန်လည်ညှိနှိုင်းလိုတာမျိုးကိုပြသဖို့စီစဉ်ထားတယ်လို့ဆိုပါတယ်။